တော်ရရှိမြခင်ဗျာဒီကနေ့ကဘာသုံးပြက်ကရင်ဟာဖျားရှင်မိမာတော်မူခဲ့တဲ့နေ့ရက်တွေပေါ်မှာမူတည်ပြီးပေါ်ထွက်လာတဲ့ပြက်ကရင်ဖြစ်ပါတယ်ဟိုးရှေတုန်းကဣသရေလမျိုးတွေအတွက်ဖျားရှင်ဟာပညတ်တော်တွေစီကံဥပဒေတွေကိုမိန့်ဆိုတော်မူရမှာလူသားတွေရဲ့အကျိုးအတွက်အင်မတန်မှအသေးစိတ်ပြီးလက်ဟာကြံရစ်ခဲ့ခြင်းတစ်ခုမှမရှိရလေအောင်စိတ်စိတ်ဆက်ဆက်မိန့်ဆိုပြတ်ထန်းတော်မူခဲ့တဲ့အကြောင်းဝိပ္ပယကျမ်းအခန်းကြီး25အခန်းငယ်1ကနေအခန်းငယ်24အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှလေ့လာမှဖြစ်ပါတယ်။ဖျားရှင်မိမာပြတ်ထန်းတော်မူတဲ့ပညတ်တွေဥပဒေစည်းကမ်းတွေဟာကဲ့တင်ခြင်းရရှိဖို့အလင်းမဟုတ်ပါဘူး။စောင့်ထိုင်းလိုက်နာကျင့်ဆောင်တဲ့အခါမှာဖျားရှင်ရဲ့ကောင်းကြီးမင်္ဂလာကိုဒီလူလောကကမ္ဘာကြီးထဲမှာခံစားရမှာကမလွဲမသွေဤကံအမှန်ဖြစ်တဲ့အကြောင်းဝိပ္ပယကျမ်းခန်းကြီး25အခန်းငယ်1ကနေအခန်းငယ်24အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုသုံးသပ်တင်ပြထားပါတယ်
ဒီကနေ့ရောက်ရှိလာတဲ့ဝိပ္ပယကျမ်းအခန်းကြီး25ဟာဖြင့်ဣသရေလတွေကိုဘုရားသခင်ကပေးမယ်လို့ဂရိထားတဲ့မြေနဲ့သက်ဆိုင်တဲ့ဥပဒေရဲ့ဥပုပ်နှစ်ယူဘီလာနှစ်တို့ရဲ့အပြင်ပိုင်ဆိုင်မှုနဲ့လူပုဂ္ဂိုလ်တဦးချင်းတို့အပေါ်မှာဘယ်လိုဘယ်နည်းကဲမရွေးနှုတ်ရမယ်ဆိုတာတွေကိုဖော်ပြမယ်ကျမ်းပဲဖြစ်ပါတယ်မောရှိခေတ်ကာလအချိန်ကစီးပွားရေးဆိုတာဟာဣသရေလအပြင်ပါလက်စတိုင်းလို့ခေါ်တဲ့ဒေသကြီးတစ်ခုလုံး ਨੇ နွယ်ရှက်နေတယ်ဆိုတာကိုဒီကျမ်းမှာကျွန်တော်တို့လေ့လာမှတ်သားနိုင်မှာဖြစ်ပါတယ်။အခုခရီးကျမ်းကာလနဲ့မဆိုင်တော့တဲ့ဥပဒေဟာအဲ့ဒီပါလက်စတိုင်းလို့ခေါ်တဲ့ခါနန်မြေကိုခြေချတာ ਨੇ အသုံးပြုရတဲ့ဥပဒေဖြစ်လာရပါလိမ့်မယ်။ဒီကျမ်းထဲမှာငါပေးသောပြည်သို့ရောက်သောအခါတပြည်လုံးညင်ဝတ်စွာနေရမည်။တပြည်လုံးလွတ်ရာအခွင့်ကိုကြွေးကြော်ရမည်ဆိုတဲ့အချက်ကိုတွေ့ရမှာဖြစ်တဲ့အတွက်ခါနန်ပြည်သို့မဟုတ်မြေကြီးအကြောင်းကိုအထက်ထပ်ဖော်ပြသွားကြောင်းတွေ့မြင်လာကြရပါလိမ့်မယ်။ဒါကြောင့်ချပေးတော်မူသောမြေကြီးနဲ့သက်ဆိုင်သောကျမ်းပဲဖြစ်တယ်ဆိုရင်လည်းမှားမယ်မဖြစ်ပါဘူး။ဒါကတော့အခုကျွန်တော်တို့ရောက်ရှိလာတဲ့ဝုပ္ပယကျမ်းအခန်းကြီး25နဲ့ပတ်သက်ပြီးတော့အခြေခံမှတ်သားရန်ကျွန်တော်တင်ပြခြင်းဖြစ်ပါတယ်။ခုနှစ်ဆိုတဲ့ကိန်းတန်သို့မဟုတ်သတ္တမဆိုတဲ့ဝေါ်ဟာရဟာသမားကျန်းစာအတွက်အလွန်အရေးကြီးပါတယ်။ဖျားသခင်ဟာသူဖြစ်စေခြင်းနဲ့ဥပုပ်ပွဲတော်ယူဘီလစတဲ့ပွဲကြီးလမ်းကြီးတွေအတွက်ဒီကိန်းကနန်းကိုအသုံးပြုတယ်လို့ကျွန်တော်ပြောခဲ့ဘူးတဲ့အတိုင်းပဲ။ဒီကျမ်းမှာလဲခုနှစ်ကနန်းဟာအချိန်ကာလရဲ့ပေတံတစ်ခုအဖြစ်ပြန်ပြီးတော့ကျွန်တော်တို့မြင်နိုင်လာပါလိမ့်မယ်။အခုဝုပ္ပယကျမ်းရဲ့ဥပဒေတွေဟာခုနှစ်ကနန်းမှာချိန်ဆက်ချထားခြင်းဖြစ်တယ်လို့ဗျာဒိတ်ကျမ်းကိုရောက်ရင်လဲဒီအတိုင်းပဲဖတ်ပြီးတော့တွေ့ရပါလိမ့်ဦးမယ်။ကဘာသုံးပြက်ကြိန်ဆိုတာဟာလေရတ္တရပတ်တွေနဲ့အခြေခံပြီးဥပုပ်ရက်များပေါ်မှာသာမူတည်ပြီးဖြစ်ပေါ်လာတဲ့ဆိုတာကိုဘယ်သူမှငြင်းလို့မရနိုင်ပါဘူးမေ့လို့လည်းမရနိုင်ပါဘူးအခုဝုပ္ပယကျမ်းအခန်းကြီး25ဟာဆိုရင်1ဥပုပ်နှစ်2ယူဘီလပွဲနှစ်3ပိုင်ဆိုင်မှုနဲ့4လူသားကိုရွေးယူခြင်းဆိုတဲ့အချက်တွေကိုဖော်ပြသွားပါမယ်ဒါကိုဆက်လက်နားဆွင့်ကြပါဥပုပ်နှင်းဆိုပြီးတော့ခေါင်းစဉ်နဲ့စတင်လေ့လာကြည့်ကြပါစို့ဝုပ္ပယကျမ်းအခန်းကြီး25အငယ်1တပံသီနာတောင်ပေါ်မှာမောရှေအားထားဝယ်ရဖျားကသင်သည်ဣသရေလအမျိုးသားတို့အားဆင့်ဆိုရမည်မှာသီနာတောင်ဆိုတာကိုဒီနေရာမှာထပ်မံဖော်ပြလာပါတယ်ဒါပေမဲ့ဒီတရားဟာမရောက်သေးတဲ့အနာဂတ်ဣသရေလနယ်မြေကိုပို့ဆောင်ပေးမယ်ဆိုပြီးတော့ဂရိထားတဲ့အလျောက်ခါနန်မြေကိုရောက်တဲ့အခါမှာကျင့်သုံးဖို့အတွက်ဥပဒေသားဖြစ်ပါတယ်။ဒီတရားဥပဒေကိုဘုရားသခင်ဟာသီနာတောင်ပေါ်မှာမောရှေကိုပေးတယ်ဆိုတဲ့အချက်ဟာထူးခြားနေပါတယ်။ဘာဖြစ်လဲဆိုတော့ဝုပ္ပယအခန်းကြီး1အငယ်1မှာတုန်းကဆိုရင်ဘုရားသခင်ဟာတန်ရှင်းရတဲတော်ကနေသာဥပဒေများကိုချထားပေးခဲ့ပါတယ်။နောက်ပိုင်းလည်းဒီတိုင်းပါပဲ။အခုဒါကိုဆက်လက်ပြီးအသေးစိတ်လေ့လာသွားကြပါဦးစို့။အငယ်1သင်တို့သည်ငါပေးသောပြည်သို့ရောက်သောအခါထိုပြည်သည်ထာဝရဘုရားအဖို့ဥပုပ်ဆောင်ရမည်မထူးဆန်းဘူးလားလူမပြောနဲ့နော်ထိုပြည်သည်တဲ့သို့မဟုတ်ထိုမြေကြီးသည်ပေါ့ထိုမြေကြီးသည်လည်းဥပုပ်ကိုဆောင်ရလိမ့်မည်တဲ့ဥပုပ်သို့မဟုတ်ဆက်ဘက်ဆိုတာဟာအနာယူခြင်းဖြစ်ပါတယ်ဘုရားသခင်အဖို့ကဘာဥမာကလေးက6ရက်အလုလုတဲ့တတမနေ့မှာညင်ဝတ်စွာနေခဲ့တယ်ဣသရေလတွေအဖို့တော့ဥပုပ်ဆိုတာဟာဖျက်မြောက်ခြင်းအခွင့်နဲ့ပတ်သက်ပြီးတော့ဘုရားသခင်ညွှန်ကြားထားပါတယ်။ဟေဘရဲဩဝါဒစာအခန်းကြီး၄အငယ်၉မှ၁၁အတွင်းမှာအချင်းချုပ်သဘောတရားကိုဖော်ပြထားပါတယ်။ထို့ကြောင့်သ ဖျားသခင်ဤလူတို့အဖို့အလို့ငှာငြိမ်ဝှက်ချင်းချမ်းသာတမျိုးသည်ကြံ့ရသေး၏ဖျားသခင်သည်မိမိအမှုအရာတို့ကိုပြည့်စည်၍ငြိမ်ဝှက်စွာနေတော်မူသည်နိတုထိုချမ်းသာတဲ့သူဝင်ရသောသူသည်လည်းမိမိအမှုအရာတို့ကိုပြည့်စည်၍ငြိမ်ဝှက်စွာနေရ၏ဆိုပြီးတော့ဖြစ်ပါတယ်တနည်းအားဖြင့်ရှင်းလင်းဖွင့်ဆိုရမယ်ဆိုရင်တော့ဥပုပ်ဆိုတဲ့သဘောတရားဟာပေါ့ပေါ့ဆဆသဘောတရားမဟုတ်ဘူးတစ်နေ့လုံးငြိမ်ဝှက်နေရင်ပြီးရောဆိုတဲ့သဘောမျိုးမဟုတ်ဘူးဝိညာဉ်ရေးအရာသာဝရငြိမ်ဝှက်ခြင်းအထိဆွဲယူလို့ရတဲ့အနှစ်သာရအတိတ်ပဲကိုဆောင်ယူပါတယ်။ကောင်းကင်ချမ်းသာခံစားရဤပမာအနှစ်ချုပ်နေဥပုပ်လို့ဆိုလိုက်ပါတယ်။အခုထိုပြည်သည်ဥပုပ်ကိုစောင့်ရမည်ဆိုတဲ့အကြောင်းကိုဆက်ရအောင်။ဝုပြုရကျမ်းအခန်းကြီး25အငယ်1မှ4 6နှစ်ပတ်လုံးလဲလုံးရက်စပြည့်ဥယင်ကိုတုတ်တင်ရက်အသီးကိုသိမ့်ရက်နေရမည်။တတမနှစ်တီခါဝရဖျားအဖို့ဥပုပ်နှင့်တပြည်လုံးငြိမ်ဝှက်စွာနေ၍ဥပုပ်ဆောင်ရသောနှစ်ဖြစ်၏လေမလုတ်ရစပြည့်ဥယင်ကိုမတုတ်တင်ရအခုသိပ်ပံခင်မာတောင်မှမြေကြီးရဲ့ဩဇာဓာတ်ဟာအပင်နေတစ်ချိန်လုံးစိုက်နေရင်မကောင်းဘူးဩဇာယော့သွားတဲ့ဆိုတာကိုသဘောပေါက်ပြီးတော့နေကြရတာပဲအခုဖျားသခင်က6နှစ်မင်းတို့စိုက်ပြီးတော့စားကြတတမနှစ်မှာမြေကြီးကိုအနာပေးဆိုပြီးတော့ညွှန်ကြားလာတယ်အံ့ဩဖို့မကောင်းဘူးလားမြေကြီးလဲနာလူလဲနာဆိုပြီးတော့စိတ်ခိုင်းလိုက်တာပါပဲဖျားသခင်ပေးတဲ့ဥပုပ်အနာဂတ်တစ်ချိန်မှာဣသရေလလူမျိုးဟာမဆောင်ထိန်ကြတော့ဘူးကြောခိုင်းခဲ့ကြတယ်ဘလောက်ကြာတယ်လဲဆိုတော့နှစ်ပေါင်း490ဥပုပ်ပေါင်းဘယ်နှခုရှိမလဲဆိုရင်ခုနှစ်နှစ်ကိုတစ်ချိန်ဥပုပ်ဆိုတော့နှစ်ပေါင်း490ဆိုတွက်ကြည့်နှစ်80တိတိပြက်ကွက်တယ်ဘာဖြစ်ကုန်တယ်လဲသိသလားဘာဘူးလုံးနိုင်ငံကဣသရေလတနိုင်ငံလုံးကိုဝင်တိုက်ပြီးတော့တစ်မျိုးလုံးကိုဖန်ခေါ်သွားလို့ကျွံဘွားကိုရောက်ကုန်တဲ့အထိဘုရားသခင်တန်ခတ်ပလိုက်တယ်။ကျွံခံရတဲ့နှစ်ပေါင်းဘလောက်လဲဆိုတော့သူတို့ပြက်ကွက်ခဲ့တဲ့အတိုင်းတိတိကျကျအပြစ်ဒဏ်ကြီး။နှစ်ပေါင်း80တိတိကျအောင်ခံလိုက်ရပါတယ်။ဒါကြောင့်ဘုရားသခင်ရဲ့အမိန့်တော်မြတ်ဆိုတာဟာဘလောက်ပြင်းထန်တယ်။ဘုရားသခင်ရဲ့စေခိုင်းတော်မူခြင်းကိုလူသားမလိုက်နိုင်ရင်ဘလောက်ကြီးမားစွာပေးဆပ်ရတယ်ဆိုတာဒီသင်ခန်းစာဟာရှင်းရှင်းကြီးပေါ်ထွက်နေပါတယ်။မြေကြီးလဲနာလူလဲနာလို့ခိုင်းတယ်ဗျာ။မြေကြီးလည်းကျင်စာတင့်အောင်လုပ်နိုင်တယ်။မြေကြီးကိုလည်းကောင်းကြီးပေးနိုင်တယ်။လူကိုတော့အထူးပြောစရာမရှိဘူး။ဒီအတိုင်းပဲလုပ်ခဲ့တယ်။လုပ်နိုင်တယ်ဆိုတာကိုမှတ်သားထားသင့်လှပါတယ်။အဲ့ဒီလိုပါပဲ။မြေကြီးနဲ့လူသားတို့အပေါ်မှာကျင်စာများနဲ့လွတ်မြောက်ရမယ်အချိန်ကာလဆိုတာဟာလေမုတ်ချရောက်ရမယ်ဆိုပြီးတော့ဟေရှာယအနာဂတ်ကျမ်းနဲ့ယောမဩဝါဒစာရီမှာတစ်ခါထပ်ဆင့်တွေ့နိုင်ပါတယ်။ဒါကိုတပေါင်းတည်းလေ့လာခြင်းရင်ဟေရှာယအနာဂတ်ကျမ်းအခန်းကြီး35ရဲ့အငယ်1နဲ့2ရဲ့ယောမဩဝါဒစာအခန်းကြီး8အငယ်20မှ22တို့ရဲ့ကိုဖတ်ရှုလေ့လာကြပါလို့ကျွန်တော်ကြံ့ညွန့်ပြုလိုက်ချင်ပါတယ်။ဝုပြုရကျမ်းအခန်းကြီး25အငယ်5မှ9လေ၌အလိုလိုပောက်သောအသီးအနှံကိုမရိပ်ရမသုတ်သင်သောစပြည့်ဥယျင်အသီးကိုမျှမဆွတ်ရတပြည်လုံးငြိမ်ဝှက်စွာနေရသောနှစ်ဖြစ်၏။ပြည်ဥပုပ်ဒီဟုသောအလိုလိုဖြစ်ပွားသောအရာရှိသည်မြသည်။သင်ဤကိုမှစ၍သင်ဤကျွံကျွံမသူငှားဧည့်သည်စားเสียသင်ဤပြည်ပြည်၌ရှိသောသားရင်သားရဲစားเสียဖြစ်ရမည်မရိပ်ရဘူးဆိုတာကတော့ဘသူမဆိုခူးဆွတ်စားတော့နိုင်ဖို့လမ်းဖွင့်ထားရမယ်ဆိုလေအမိန့်ပဲဖြစ်ပါလေပြည်ဥပုပ်သို့မဟုတ်မြေကြီးစောင့်ရတဲ့ဥပုပ်เจ้าများငတ်မလားလို့တွားပြီးတော့မစိုးရင်နဲ့အစားအသောက်အတွက်အလိုလိုဖြစ်ပွားတဲ့အရာတွေရှိလိမ့်မယ်တနည်းအားဖြင့်ဆိုရင်အရင်ပေါက်နေတဲ့အသီးအနှံတွေရှိနေတယ်ဆိုတဲ့ကောင်းကြီးမင်္ဂလာကိုပါပူတွဲပြီးဘုရားသခင်ဖော်ပြလိုက်ပါတယ်။အာဗြဟံတို့ရဲ့အချိန်ကာလကစလို့အဲ့ဒီရှေးကာလမှာဘုရားသခင်ဟာဒီအယက်ဒေသကိုလူသားတို့အတွက်အလွန်ကောင်းတဲ့စကြက်တွေကိုချထားခဲ့တယ်ဆိုတာနားလည်လွင်နိုင်ပါတယ်။ယောသခင်မာလို့နှစ်နဲ့ချီပြီးမိုးခေါင်တဲ့သမိုင်းဟာလေသဘာဝကပ်အဖြစ်ရှိခဲ့တာမှန်ပေမဲ့အဲ့ဒီလောကရန်လားအလိုတော်လားအတိအကျကျွန်တော်မပြောနိုင်တဲ့အခက်အခဲကြားမှာပဲငတ်လို့မသိအောင်တော့လူအားလုံးတို့အတွက်သမိုင်းအတွက်ဘုရားသခင်ဟာနည်းမျိုးစုံနဲ့အဖြေတွေထပ်ပေါက်တွေပေးခဲ့တယ်ဆိုတာကိုကမ္ဘာသမိုင်းဟာအထင်ရှားဖော်ပြနေပါတယ်အထူးအလေးနဲ့သတိပြုစေချင်တာကတော့ဣသရေလဖြစ်စေတပားမျိုးသားဖြစ်စေလူဖြစ်စေအဟိတ်တိရစ္ဆာန်ဖြစ်စေအကုန်လုံးအတွက်စားစရာကိုပေးခဲ့တယ်ဆိုတာဒီကျမ်းအားဖြင့်အတိအကျကျွန်တော်တို့သိနိုင်ခွင့်ရပါတယ်အခုခေတ်ကာလလူမြေဩဇာကျွေးနိုင်မှာအသီးအနှံကောင်းကောင်းရတယ်ဆိုတဲ့အခြေအနေကိုသူတို့တွေဟာရောင်လို့တောင်မှအိမ်မက်မက်သေးတဲ့လူအဖွဲ့အစည်းမဟုတ်နိုင်ပါဘူးမြေဟာမြေရိုင်းဖြစ်တယ်စိုက်ပျိုးရေးအတွက်တောင်မှ အကြီးအကျယ်အားထုတ်ဖို့လိုကောင်းမှလိုမယ်ဖျားသခင်ဟာမြေနဲ့လူသားကိုသူ့ကိုနားထောင်ဖို့ခိုင်းတယ်ဆိုတာဟာတကယ်ဆန်းစစ်ကြည့်တော့သူတို့ရဲ့ယုံကြည်ခြင်းကိုလိုချင်တဲ့အတွက်ပါဖြစ်တယ်လို့ကျွန်တော်တို့တဦးချင်းတွေးဆနိုင်ပါတယ်တခုကျွန်တော်တို့အလေးကြီးပြုရမှာကတော့အဲ့ဒီဥပုံနှစ်မှာရောင်းဝယ်ဖောက်ကားမှုဆိုတဲ့ကိုယ်စည်းပွားကိုရှောင်ကျဉ်စေခြင်းနဲ့ဆိုတဲ့အချက်ပဲဖြစ်တယ်လို့ကျွန်တော်ဒီနေရာမှာမြင်ပါတယ်ဒါဘုရားသခင်အလိုလားဆုံးအချက်ပဲလို့ကျွန်တော်တင်ပြလိုပါတယ်မိတ်ဆွေများခင်ဗျာခေတ်ကာလကိုစဉ်းစားပါဘုရားသခင်ရဲ့အေးအေးယူဆောင်ရွက်ခြင်းသဘောတရားကိုအခြေခံကြကြစဉ်းစားပါကျွန်တော်ယင်ထဲမှာရှိတာကိုကျွန်တော်ဖွင့်ဆိုပြရစီပြည့်ညတ်တော်ကာလကကျင့်စဉ်တွေဟာဘုရားသခင်ပေးတဲ့ကျင့်စဉ်တွေဖြစ်လို့ကျွန်တော်ရဲ့ဘိုးဘေးတွေဟာလိုက်နာဆောင်ရွက်ခဲ့ကြပါပြီမလိုက်နာမဆောင်ရွက်တဲ့အတွက်ဘယ်လိုအပြစ်ပေးအစီရင်ခံကြရရလဲဆိုတာကိုလေရှေ့မှာသမာတရားဟာဆက်လက်ပြီးတော့သွန်သင်သွားတာကိုကျွန်တော်မုတ်ချတွေးကြရပါလိမ့်ဦးမယ်ဒါပေမဲ့ဒါတွေဟာကျွန်တော်မျက်မှောက်ခေတ်ကာလမှာပြုပြင်ပြောင်းလဲခြင်းတော့အမှန်ပဲရှိခဲ့ပြီဘုရားသခင်ကိုကြောက်ရွံ့ယုံကြည်တယ်ခရစ်တော်ကိုချစ်မြတ်လို့ယုံကြည်တယ်ဆိုတဲ့ယုံကြည်သူသားသမီးတွေဟာဒီအတိတ်ကာလရဲ့ညွန်ကြားချက်များအပေါ်မှာတရရဲ့အစွဲအလန်းတွေဆုတ်ကင်ပြီးတော့သူကျင့်စဉ်မှားတယ်ငါကျင့်စဉ်မှန်တယ်ဆိုတော့စိတ်ဝန်းကွဲပြားခြားနားမှုတွေအရှင်းမရှိတတ်တော့ပါဘူးကျွန်တော်အချိန်ချင်းပြောခဲ့တယ်လို့ထပ်ပြီးပြောလို့တဲ့အချက်ကတော့ဒီလောကမှာဘယ်သူမှအပြစ်နဲ့မကင်းဘူးဘယ်သူမှဘယ်ကျင့်စဉ်ကိုသုံးပြီးတော့ထာဝရအသက်ကိုထိုက်တန်တယ်ဆိုတာမရှိဘူးအကုန်လုံးဟာကျေးဇူးနဲ့ဂရုဏာတော်ကိုနားလည်ပြီးတော့နှိမ်ချတဲ့စိတ်နဲ့ဘုရားသခင်ကိုခရစ်တော်အားဖြင့်ကိုးကွယ်ဖို့သာအဓိကဆိုတာကိုအကျဉ်းမဲ့သစ္စာတရားအဖြစ်အလုံးလက်ခံသဘောပေါက်နာယူထားပြီးဖြစ်တယ်လို့ကျွန်တော်ခံယူပါတယ်ဒီလိုခံယူချက်ချင်းတူတဲ့လူသားတွေအကုန်လုံးဟာခရစ်တော်၌တလုံးတဝရသောစိတ်ထားများနဲ့ဘုရားသခင်ရဲ့ဘုန်းတော်ကိုဘာကြောင့်အတူတကွထွန်းလင်းမထင်ရှားနိုင်ပဲစိတ်ဝန်းတွေကွဲနေကြရမှာလဲလို့ကျွန်တော်တွေးမိပါတယ်ဒီလိုတူပြိုင်ထွန်းလင်းထင်ရှားစေနိုင်ကြသောသူများဖြစ်ဖို့ရန်အတွက်ကျောပန်းအားထုတ်ကြပါစို့လို့ယုံကြည်သူများအားလုံးအတွက်ကျွန်တော်ဆုတောင်းမြတ်တာပို့သလိုက်ပါစေအခုဝတ်ပြုရာကြမ်းအရာဆိုရင်ဥပုပ်နှစ်နဲ့ပြည်ဥပုပ်ဆိုတာဟာဘုရားသခင်ဟာလူသားတွေလောကတရားတွေကိုချစ်တယ်စင်ရဲသားတွေကိုတနာသောဘုရားသခင်ဖြစ်တယ်ဆိုတာထင်ထင်ရှားရှားကြီးပေါ်ထွက်လာပြီမျက်မှောက်ခင်မှာလူဦးရေပောက်ကွဲမှုကြီးနဲ့အစားအစာမလုံလောက်မှုဆိုတာတွေကိုကျွန်တော်တို့ကြားနေရပါတယ်ခရိယန်တိုင်းဟာလောကကောင်းကျိုးပြုလုပ်ငန်းများအတွက်စဉ်းစားကြပါတန်နိုင်သည်ပါဝင်ဆောင်ရွက်ကြပါအပြစ်ဒုစရိုက်လူသားများရဲ့အနှောင်အဖွဲ့များဟာလက်ခံသည်ဖြစ်စေလက်မခံသည်ဖြစ်စေကပ္ပဒုက္ခဘေးအန္တရာယ်အမျိုးမျိုးရဲ့အစပဲလို့ကျွန်တော်ကတော့အလေးအနက်ခံယူပါတယ်ဒီကြားထဲကပဲလူသားရဲ့လိုအင်ကိုဖြည့်ဆည်းနိုင်တဲ့သခင်ဖြစ်တယ်ဒီသခင်ဟာအသက်ရှင်တော်မူတယ်ဒီပြည့်စုံနေတဲ့ဩကာသလောကကိုဒီအသက်ရှင်တော်မူသောဘုရားသခင်ဟာပိုင်ဆိုင်တဲ့ကျွေးမွေးတဲ့ဆိုတာတွေကိုတမန်ကျမ်းစာဟာအခိုင်အမာဖော်ပြခဲ့ပြီးပါပြီ။ဒီအချက်တွေဟာပရမတ္တသစ္စာတရားများအဖြစ်အစဉ်အဆက်တည်နေမှာသာဖြစ်တယ်လို့တင်ပြလိုက်ပါစေ။အခုယူဘီလနှင်းဆိုတဲ့အကြောင်းကိုကျွန်တော်ဆက်ပြီးလေ့လာသွားကြပါအောင်စို့။ဝုပြုရာကျမ်းအခန်းကြီး25အငယ်8နဲ့9ဥပုပ်နှစ်9နှစ်ကိုရေးတွက်၍9နှစ်9လီဒီဟူသော49နှစ်စေ့ပြီးမှသတ္တမလ10ရက်နေ့အပြစ်ဖြေခြင်းပြုရနေ၌ယူဘီလတဘိုးကိုတပီလုံးမှုတ်စေရမည်ခုနှစ်ကိန်းကနန်းနဲ့တွက်ချက်သွားတာကိုဖတ်ပြီးတွေ့ရပြန်ပြီနော်ဥပုပ်နှစ်ကိုခုနှစ်တခါကျင်းပရာကနေ9လီမြောက်ပြီး49နှစ်ပြည့်စေအဲ့ဒီနောက်250အချိန်မှာတော့ယူဘီလဆိုတဲ့ဂျူဘလီပွဲတော်ကျင်းပစေတဲ့အချိန်ကာလအကြာဆုံးစောင့်ပြီးမှကျင်းပရတဲ့ပွဲတော်အခုခေတ်လူတယောက်အဖို့ဆိုရင်တော့အသက်တရာမကျော်ရင်နှစ်ပွဲပဲအများဆုံးကျုံနိုင်မှာပေါ့ရာစုနှစ်တစ်ခုမှမှနှစ်ပွဲသာရှိတဲ့ပွဲလीအလွန်ပျော်စရာကောင်းတဲ့ပွဲတော်ပဲဖြစ်တယ်အဲ့ဒီယူဒီလာနှစ်ကိုရှီနတ်ဟေယိုဘဲလ်လို့ဟေပြဲဘာသာနဲ့ခေါ်ရပါတယ်ယိုဘဲလ်ဆိုတာဟာတဘိုးခရားလို့ဆိုလိုခြင်းဖြစ်တယ်လို့ကျွန်တော်တို့သိရှိရပါတယ်တပီလုံးမှောက်ရမည်ဆိုတော့ဂရိတော်နဲ့ချပေးတဲ့ခန္ဓာမြေကိုရောက်ပြီဆိုပါတော့တဘိုးခရားတစ်ခုတည်းနဲ့ဣသရေလမြောက်စွန်းကနေတောင်စွန်းအထိဘယ်လို့မှလုံလောက်မှမဟုတ်နိုင်ပါဘူးကျွန်တော်အယူအဆကိုပြောရရင်ဗိမာန်တော်ကနေစပြီးတဘိုးခရားကိုမှုန့်မယ်အဲ့ဒီတဘိုးခရားသံဟာလူနေထူတတ်တဲ့အရက်တိုင်းကိုကူးဆက်နိုင်အောင်လို့ကီရန်ဟေယိုဘဲလ်လို့ခေါ်တဲ့သိုးကြိုများနဲ့ဆင်ခဲမှုတ်သွားကြရမယ်လို့ကျွန်တော်ယူဆမိပါတယ်အငယ်30 50မြောက်သောနှစ်ကိုတန်ရှင်းစေသဖြင့် တပြည်လုံး၌ပြည်သားအပေါင်းတို့အားလွတ်ရာအခွင့်ကိုကြွေးကြော်ရမည်ယူပီလာနှစ်ဖြစ်၍လူတိုင်းမိမိပိုင်သောမြေမိမိအဆွေအမျိုးထံသို့ပြန်ရမည်မြေယာပိုင်ဆိုင်ခွင့်ဆိုတဲ့အကြောင်းဒီနေရာမှာပေါ်လာပါပြီအကြောင်းတစ်ခုခုကြောင့်သူများလက်ထဲရောက်နေတဲ့လေယာဥယျာဉ်တွေဟာနှစ်90ကြာရင်တခါကိုယ့်လက်ထဲကိုပြန်ရောက်လာတယ်ကြီးကျွန်ဖြစ်ခဲ့တဲ့လူတွေတန်ချေချင်းတွေချွတ်ရလိမ့်မယ် Greek ဝေါ်ဟာရအရာတဘိုးခရာဟာကီရက်စ်လို့ခေါ်ပါတယ်ကာရူဆိုလို့ခေါ်တဲ့ဝမ်းမြောက်စွာကြွေးကြော်သည်ဆိုတဲ့စကားကနေဆင့်သက်တယ်လို့ဖော်ပြထားပါတယ်ဒါကြောင့်ခရစ်တော်ရဲ့ဓမ္မသစ်ကာလသို့မဟုတ်ဂျေဇုတော်အခါသမယအေဝံဂေလိသတင်းစကားကိုစာရန်လက်အောက်ရောက်နေတဲ့အပြစ်လောကသားတွေကိုဟောပြောခြင်းနဲ့အခုဖော်ပြတဲ့တဘိုးမှုတ်ခြင်းဟာအနှစ်သာရအားဖြင့်အတူတူပဲဖြစ်တယ်လို့ကျွန်တော်တို့အလေးနဲ့ရှုမြင်သုံးသပ်ရပါလိမ့်မယ်ယောမအဝါရာစာအခန်းကြီး6အငယ်18 18နဲ့23ကိုတပေါင်းတည်းလေ့လာမယ်ဆိုရင်အခုလိုတွေ့ရပါလိမ့်မယ်။သင်တို့သည်အပြစ်တရားဤကျွန်ဖြစ်ဖူးတော်လေယခုတွင်ခံခဲ့ပြီးသောဩဝါရနိဥပရိသစကားကိုစေရနာစိတ်နှင့်နားထောင်ကြပြီဖြစ်၍ဘုရားသခင်ကြီးစုတော်ကြီးလာပေ၏။သင်တို့သည်အပြစ်တရားဤလက်မှလွတ်ကြပြီ။ဘုရားသခင်ပေးတော်မူသောကြီးစုတော်ကငါတို့သခင်ယေရှုခရစ်အားဖြင့်ထာဝရအသက်ပေသည်ဆိုပြီးတော့စုပေါင်းဖော်ပြထားပါတယ်။ဒါဟာတဘိုးမှုတ်တံပဲလို့ကျွန်တော်တို့ခံယူတတ်ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၈အငယ်32နဲ့36ကိုကြည့်မယ်ဆိုရင်"တမန်တော်ကိုသိကြသဖြင့်ထိုတရားသည်သင်တို့ကိုလွတ်လိမ့်မည်။ထို့ကြောင့်သားတော်သည်သင်တို့ကိုလွတ်လျင်သင်တို့သည်ဧကံအမှန်လွတ်ကြလိမ့်မည်"ဆိုတဲ့အချက်ကိုတွေ့နိုင်ပါဦးမယ်။ဒါကြောင့်ယူပီလပွဲတော်မှာအနှောင်အဖွဲ့တွေအကုန်ပြတ်တောက်ခြင်းဟာခရစ်တော်ရဲ့အပြစ်လွတ်၍ကယ်တင်ခြင်းကိုအောက်မေ့စရာဖို့ဖြစ်ပါတယ်။ရည်ညွှန်းခြင်းဖြစ်ပါတယ်။ယောမဩဝါဒစာအခန်းကြီး6အငယ်22အရဆိုရင်လေအပြစ်လွတ်ခြင်းနဲ့တကွဖန်ရှင်ခြင်းနဲ့ထာဝရအသက်အောင်ပန်းကိုပါစွခုရယူကြရမှာဖြစ်တဲ့အကြောင်းကိုကျွန်တော်အသေးအချာလေ့လာတွေ့ရှိနိုင်ပါတယ်။ဂလာတိဩဝါဒစာအခန်းကြီး5အငယ်1ကဆုံးမထားတဲ့အချက်ကတော့ထို့ကြောင့်ခရစ်တော်သည်ငါတို့ကိုလွတ်တော်မူသောလွတ်ခြင်းအခွင့်၌တည်နေသဖြင့်ကျွန်ခံရတဘိုးကိုထိုင်းပြီးချီနှောင်ခြင်းကိုတဖန်မခံကြနဲ့ဆိုတဲ့အချက်ဒါဟာအလွန်အရေးကြီးပါတယ်ဘဝသစ်ကိုရောက်ပြီးကဲတင်ခြင်းတရားကိုရပြီးဆိုကမှအပြက်လန်းကိုပြန်ပြီးတော့မလှဲ့ကြပါနဲ့တော့လို့ဒီကျမ်းအားဖြင့်ဆုံးမသွန်သင်နေပါတယ်ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး၄အငယ်၁၈နဲ့၂၁အတွင်းမှာခရစ်တော်ကိုယ်တော်တိုင်နာဇရက်တရားစရတ်မှာပြောဆိုခဲ့တဲ့အချက်ကိုဆင်ခြင်ကြည့်ကြပါထာဝရဘုရား၏ဝိညာဉ်တော်သည်ငါအပေါ်မှာတည်၏။ဆင်းရဲသားတို့အားဝမ်းမြောက်စရာသတင်းကိုကြားပြောစေခြင်းကငါကိုဘိတ်ဘိတ်ပေတော်မူပြီးကြေမွာသောသူတို့၏အနာကိုပျောက်စေခြင်းက၎င်းဖန်သွာချုပ်ထားလျက်ရှိသောသူတို့အားလွတ်ခြင်းအကြောင်းနှင့်မျက်စိကမ်းသောသူတို့အားမျက်စိမြင်ပြန်ခြင်းအကြောင်းကိုပြစေခြင်းက၎င်းအငြင်းစေခံရသောသူတို့ကိုကယ်တင်မဆခြင်းက၎င်းထာဝရဘုရား၏မင်္ဂလာနှစ်ကာလကိုကြားပြောစေခြင်းက၎င်းငါကိုစေလွတ်တော်မူပြီးဟုလာသတည်းဒီကျေးဇူးတော်အစုံဂုံတော်အနန္တဟာယုံကြည်သူအလုံးခံစားစရာအကြောင်းပဲဖြစ်ပါတယ်။ဣသရေလလူမျိုးတော်ဟာကောင်းကင်နိုင်ငံတော်မြေပေါ်မှာတည်ချိန်မှာဓမ္မသမိုင်းရဲ့နောက်ဆုံးယူပီလပွဲတော်ကြီးကိုအမှန်တကယ်ကျင်းပရလိမ့်မယ်လို့လည်းကျွန်တော်ယူဆမိပါတယ်။ဟေရှာယအနာဂတ်ကျမ်းအခန်းကြီး7 35နဲ့40ယေရမိအနာဂတ်ကျမ်းအခန်းကြီး23မိခာအနာဂတ်ကျမ်းအခန်းကြီး6နဲ့ပြရိတ်ကျမ်းအခန်းကြီး20တို့ကိုပါရောပြုံပြီးတော့လေ့လာနိုင်မယ်ဆိုရင်အထူးအကျိုးရှိနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်မို့ထပ်မံပြီးပြောပြစီဟေရှာယ7:35-40ယေရမိ23မိခာ4ပြရိတ်20အဲ့ဒီကျမ်းများဖြစ်ပါတယ်ခင်ဗျာ။အခုဝတ်ပြုရကျမ်းအခန်းကြီး25အငယ်7နဲ့7ကိုဆက်လက်ပြီးတော့နားဆင်ကြည့်ကြပါအောင်စု90မြောက်သောနှစ်သည်ယူပီလနှစ်ဖြစ်သောကြောင့်လဲမလုရအလိုလိုပေါက်သောအပင်ကိုမျှမရိပ်ရမထုတ်တင်သောစပြည့်ဥယျင်အသီးကိုမျှမဆွတ်ရယူပီလနှစ်သည်တန်ရှင်းသောနှစ်ဖြစ်သောကြောင့်လဲနိုင်ရသောအသီးအနှံကိုသာစားရမည်ယူပီလနှစ်ဟာခုနှစ်နှစ်တစ်ကြိမ်ဖြစ်တဲ့မြေကြီးရဲ့ဥပုပ်သို့မဟုတ်ပြည်ဥပုပ်နဲ့ဆင်တူနေတယ်ဘုရားသခင်ဟာအရှံဘဲကျွေးမွေးတယ်လုံလောက်စွာချပေးသနာတော်မူတယ်ဆိုတာကိုခင်ဟပေါ်လွင်စေတဲ့ဥပုပ်တရားပဲဖြစ်ပါတယ်။ဒါကိုလူမျိုးတော်ဟာလိုက်နာစောင့်ထိန်ဖို့လိုအပ်ခဲ့တာအမှန်ပါပဲ။ဝ ုပြုရကျမ်းအခန်းကြီး25အငယ်23မှ24ယူပီလာနှစ်တွင်လူတိုင်းမိမိပိုင်သောမြေသို့ပြန်ရမည်တင်တော့သည့်အချင်းချင်းရောင်းဝယ်မှုကိုပြုလျင်တယောက်ကိုတယောက်မနှင်းဆဲရယူပီလာနှစ်လွန်၍လိုသေးသောနှစ်ပေါင်းအသီးနှံသီးလက်တန်သောနှစ်ပေါင်းကိုရေပြက်၍ရောင်းဝယ်မှုကိုပြုရမည်ထို့သောအသီးသီးရသောနှစ်များကိုလိုက်၍ရောင်းသောကြောင့်နှစ်ပေါင်းအ ਨੇ အများအလိုက်အဖိုးရော့လျက်တိုးလျက်ရောင်းဝယ်ရမည်တင်တော့သည့်တယောက်ကိုတယောက်မနှင်းဆဲရတင်တော့ဤဘုရားသခင်ကိုကြောက်ရွံ့ရမည်ငါသည်တင်တော့ဤဘုရားသခင်ထာဝရဘုရားဖြစ်၏တင်တော့သည်ငါစီရင်ထုံးဖွဲ့ချက်တို့ကိုကျင့်ဆောင်လျင်ထိုပြည်၌ဘေးလွတ်လျက်နေရကြလိမ့်မည်မြေသည်လည်းမိမိအသီးအနှံကိုပေးသဖြင့်တင်တို့သည်ဝါစွာစား၍ဘေးလွတ်လျက်နေရကြလိမ့်မည်တင်တို့ကလည်းသတ္တမနှစ်တွင်ငါတို့သည်အဘယ်သို့စားရမည်နည်းလည်းမလုရအသီးအနှံကိုမသိမ့်ရပါတကားဟုဆိုလျင်သတ္တမနှစ်တွင်တင်တို့ကိုငါကောင်းကြီးပေး၍ထိုနှစ်တွင်သုံးနှစ်အဖို့အသီးအနှံကိုဖြစ်စေမည်တင်တို့သည်အထမနှစ်တွင်လည်းလုရနဝမနှစ်တွင်အသီးအနှံကိုသိမ့်ရကာလတိုင်အောင်ဟောင်းသောအသီးအနှံကိုစားရကြမည်မြေကိုသူတပားပိုင်စီခြင်းကမရောရမြေသည်ငါဥစ္စာဖြစ်၏တင်တို့သည်ငါ၌တဲသောအာဂန္တုဖြစ်၏တင်တို့သည်မြေကိုပိုင်လျာရာ၌ရွေးနှုတ်ရသောအခွင့်ကိုပေးရကြမည်ဣသရေလလူမျိုးတော်မှာလူအဖွဲ့အစည်းအတွင်းမှာဆင်းရဲချမ်းသာကွာဟမှုမကြီးကျယ်ရအောင်လို့ဖျားသခင်လမ်းပြလိုက်ခြင်းပဲဆိုတာကိုမြင်နိုင်ကြပါလိမ့်မယ်လူတူတယောက်ဓမ္မမဟုတ်ရင်တစုတစ်ဖွဲ့တည်းကလက်ဝကြီးအုပ်ပိုင်ဆိုင်ခြင်းကိုဖျားသခင်ဘယ်တော့မှမနှက်သက်ခဲ့ပါဘူးတစ်ချိန်တည်းမှာမူလပိုင်ရှင်အနေနဲ့ကိုယ်လေယာမြေကိုရွေးနှုတ်ခွင့်ရှိတယ်ဆိုတာကိုလေဒီကျမ်းမှာဖော်ပြပါတယ်အထူးအရေးကြီးတာကတော့ရောင်းဝယ်ဖောက်ကားနိုင်တယ်ဒီစည်းပွားရေးမှာလူလူချင်းခေါင်းပုံဖြတ်နှင်းဆဲတာကိုလေတစ်ဖက်ကဖျားသခင်ဟာပြင်းပြင်းထန်ထန်ကာကွယ်မှုပြုလိုက်ပါတယ်လူသမိုင်းမှာရှေးပရိသတ်လူအဖွဲ့အစည်းရဲ့အစဒါမှမဟုတ်ကြီးပိုင်ရှင်ကျွန်ပိုင်ရှင်ခေလို့အများနားလေတဲ့အချိန်ကလေးကဖျားသခင်ရဲ့ပြည့်ညတ်တော်တို့ဟာဖြစ်ဘလောက်မှီတယ်ဆိုတာကိုကျွန်တော်ဒီနေရာမှာရှင်းရှင်းကြီးတွေ့မြင်နိုင်ပါတယ်။အရင်းရှင်စနစ်တို့ကွန်မြူနစ်စနစ်တို့ဆိုတာတွေဟာလူအုံနောက်ကနေလာတဲ့အတွေးခေါ်သဘောတရားတွေမှာအခြေခံပါတယ်။နှလုံးသားကင်းမဲ့တဲ့အရင်းရှင်နဲ့ဖျားတရားကင်းမဲ့တဲ့နင်းပြဆိုတာဟာကမ္ဘာသမိုင်းမှတ်တိုင်တွေမှာသွေးချောင်းစီးအောင်လူလူချင်းသက်ဖြတ်အပြိုင်ခဲ့ကြပါတယ်။မေမေရရဘယ်နှခုများအောင်မြင်တယ်လဲဆိုတာကိုတော့အများသိတော်မူကြတဲ့အတိုင်းပဲဘယ်နှခါမှမအောင်မြင်ခဲ့ကြဘူးနတ်ဆိုးနိုင်ငံတော်ကြီးလို့တစ်ဖက်ကခေါင်းဆောင်ကြီးကပြောတယ်ဒီလိုပြောလေပြောကျင်စရာဖြစ်ခဲ့တာလေအမှန်အဲဒါပေမဲ့နတ်ဆိုးနိုင်ငံတော်ကြီးလို့စွပ်စွဲတဲ့အရင်းရှင်နိုင်ငံကြီးတွေဘက်မှကြတော့လေကြည်လိုက်အောင်လူအဆောက်အုံဟာစီးပွားရေးတွေမဆက်မပြဲတိုးတက်တာမှန်တယ်လူမှုရေးစည်းကမ်းတွေကြတော့သုံးလို့မရအောင်ကိုပျက်စီးနေတယ်ဆိုတာဟာနေ့စဉ်မဂ္ဂဇင်းတွေစာနယ်ဇင်းတွေမှာကြားနေရတယ်။ပြီးတော့ဆင်းရဲမွဲတေမှုတွေပပျောက်ပြီးလားဆိုတော့လေအပီးတိုင်ပပျောက်ကဲဆိုတာဘယ်နိုင်ငံမှမကြားသေးဘူးလို့ကျွန်တော်ပုံမှန်လင်းလင်းပဲဒီနေရာမှာဖော်ပြခြင်းပါတယ်။ဒီလိုအစွန်းရောက်အခြေအနေတွေကြားမှာလူမျိုးတော်ကိုဘုရားသခင်ချထားခဲ့တဲ့ပြည့်ညတ်တော်ဥပဒေသားများဟာအလွန်တရာမှစိတ်ဝင်စားဖို့ကောင်းတယ်လက်တွေ့ကြတယ်လို့ကျွန်တော်တို့တွေ့မြင်နိုင်ပါတယ်။အရေးကြီးဆုံးမြင်ရတဲ့အချက်ကတော့သူ့ရဲ့ပြည့်ညတ်တော်အတိုင်းမေတ္တာတရားကင်းမဲ့ခြင်းဘယ်တော့မှမရှိရဘူးဆိုတဲ့အချက်ပဲဖြစ်ပါတယ်။ခုနှစ်နှစ်မှဘာမှအလုပ်မလုပ်ရဘူးလို့အမိန့်ပေးတာမှန်တယ်။6နှစ်မြောက်မှသုံးစတိုးပြီးပေးထားမယ်ဆိုတာကိုဘုရားသခင်ဖော်ပြပြန်တယ်။နဝမမြောက်နှစ်အထိတောင်မှစားလောက်အောင်အပူဆောင်ချပေးမယ်ဆိုတဲ့ဂရိနဲ့ကျေးဇူးပြုလိုက်တာကပိုတော့မှကြီးနေတယ်မဟုတ်ဘူးလား။ဒီထဲမှာမှကြက်သိမ်းမွေးကြီးထလောက်အောင်လို့ဣဒရေလာတို့ကြားရမယ်စီမင်းတစ်ခုကိုဒီကနေ့ကျွန်တော်တို့အထူးအာယုံပြုဖို့ကျွန်တော်ဖော်ပြလိုပါတယ်ပြန်လည်နားဆင်ကြပါမြေကိုသူတပားပိုင်စီခြင်းကမရောရမြေသည်ငါဥစ္စာဖြစ်၏ပင်တို့သည်ငါ၌တဲသောဧဝေအာဂန္တုဖြစ်ကြ၏
ဒေါက်တာထွန်းမြတ်ဤစီစဉ်တင်ဆက်တဲ့တင်ပြရသောတမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဝိပ္ပယချန်းအခန်းကြီး25အခန်းငယ်25ကနေအခန်းငယ်55အထိလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့